ပြီးခဲ့တဲ့နှစ်အကြမ်းဖက်တိုက်ခိုက်မှုများဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းတောမြို့နယ်အတွင်းမှာစိုက်ပျိုးရေးဆက်မှုဇုံတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေပါတယ်။ဒါပေမဲ့လုပ်ငန်းပိုင်းမှာလုတ်ကင်နိုင်မဲ့လုတ်အားရှားပါးမှုတွေရှိနေတယ်လို့စိုက်ပျိုးရေးပိုင်းမှာလည်းဤပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောက်မတ်မီခသတင်းပို့ထားတာကိုနားဆင်ပါခင်ဗျာ။
မောင်နှမမျိုးနယ်မှာနှွေစပါးကိုမြောက်ပိုင်းကျေးရွာတွေဘက်မှအများဆုံးစိုက်ပျိုးပါတယ်။တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်သွယ်ရမှာလဲလေယာထွက်ကုန်ပစ္စည်းတင်ပို့မှုကအများဆုံးဖြစ်တယ်လို့ကုန်သွယ်ရေးဦးစီးဌာနကထုတ်ပြန်ထားတဲ့သတင်းတွေကဖော်ပြနေကြပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဆိုးရွားဘက်ကစီးပွားရေးတိုးတက်ဖို့ရည်ရွယ်ကစီးပွားရေးဇုံတွေပေါ်ထုတ်လာတာတွေရှိပါတယ်။ဒီတစ်ခါမှာတော့စိုက်ပျိုးရေးဇုံတစ်ခုလုပ်ဖို့ပြင်ဆင်နေတာပဲဖြစ်ပါတယ်။လက်ရှိစိုက်ပျိုးရေးဇုံလုပ်ဖို့ပြင်ဆင်နေတာမှာလုပ်ငန်းပိုင်းမှာပါဝင်လှုပ်ဆောင်နိုင်မဲ့လှုပ်သားအင်အားရှားပါးမှုပြဿနာကြုံတွေ့နေရတာဖြစ်ပါတယ်။ဒီစိုက်ပျိုးရေးဇုံကိုကိုရီးယားနိုင်ငံဘက်ကရင်းနှီးမြှုပ်နှံမှုပြင်ဆင်နေတယ်လို့ကနဦးသတင်းအရသိရပါတယ်။လက်တလောမှာတော့စိုက်ပျိုးရေးဇုံမှာလုပ်ကိုင်မှုအလုံတမရှားပါးမှုပြဿနာတစ်ခုဖြစ်နေတယ်လို့ဆိုလာသူကတော့စိုက်ပျိုးရေးဇုံလုပ်ဖို့အတွက်ပြင်ဆင်နေတဲ့လုပ်ငန်းရှင်ဦးလာကျော်ဝင်းပါ
ဒီဝင်လုံးကအဖြစ်ချင်းဆိုတာကတော့ကိုရီးယားစီမံရေးအထက်မှာကတော့လေဘာအဖြစ်ချင်းဆိုတာအရေးဖြစ်ကြတယ်။အခုကဒီအဂရီကယ်ချာနဲ့ပတ်သက်ပြီးတော့အခုမှကိုရီးယားပလန်လေးချထား။နိုင်ငံတဖွဲ့ဆုံးဖွဲ့စည်းတဲ့ပုံအတွက်ကိုရီးယားနဲ့ပတ်သက်ပြီးတော့လေကိုရီးယားဘက်ကဝူရှန်ဆိုတဲ့ပုံမှန်နဲ့နေပြီးတော့နေအကတ်မတော်တော့တော့အကြွေးစုံလေးတစ်ခုလုပ်ဖို့အတွက်လေအကြွေးလေးလုံငန်းကိုဒီခုလုပ်ဖို့အတွက်စီစဉ်နေရတာ။လေဘာအဖြစ်ချင်းဆိုတာကညီမရဲ့တောင်းတန်းလေဘာစီးစကကိုရီးယားရခိုင်မှာဒီတော့နေပြီးတော့ပြဿနာတွေဖြစ်ခဲ့လို့နေပြီးတော့အခုကလိုဒီပါချားကြတာပေါ့နော်။စိုးရုံတို့ရုံလည်းမရှိဘူး။ဘာမှမလုပ်နိုင်ဘူးမရှိတော့ရခိုင်ကလူမျိုးတွေကတော့မလေးရှားတော့ဒီနိုင်ငံရေးချမှာဆောက်ပြီးတော့လုပ်ကြတယ်။ကိုယ်ကတကယ်ကိုဝင်းနေရတော့တယ်ဖြစ်တယ်လေပေါ့။အဲ့ဒါကြောင့်ဒီပါလုပ်လို့မှနည်းနည်းရှားရှားလာတာပေါ့နော်။ကျန်တဲ့အခက်အခဲဘာမှမရှိဘူးမှာအခုကလုံရတာအရန်ပြန်တယ်၊တွေးတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းလေယာစိုက်ပျိုးထုတ်လုပ်သူတွေဘက်မှသူရင်ငါလို့ခေါ်တဲ့စပါးစိုက်ပျိုးရိတ်သိမ်းပေးနိုင်တဲ့နေစားလုပ်သားရှားပါးမှုပြဿနာဟာလည်းတော်တော်လေးအခြေအနေဆိုးရွားစွာကြုံတွေ့နေရပါတယ်။ဒီပြင်စိုက်ပျိုးရေးပိုင်းဘက်မှာလည်းဤပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ရခိုင်တောင်သူလယ်သမားသတ်မှတ်ကအကြံပေးဦးဖေသိန်းကဆိုပါတယ်
ကျွန်တော်တို့ကအဲ့ဒီမှာကအဓိကကုန်ထုတ်ဆောင်အစုဖြစ်တာကမွတ်စလင်တွေဗျ။အဓိကကတော့ majority အနေနဲ့90%ကတော့နေတိုင်းလူကန်စားတော့ကြလားဟိုဟောလေယာစိုက်ပျိုးရေးလုပ်ငန်းကိုလူကန်စားတော့ကြတယ်အဲ့ဒီလူတွေကမရှိတော့တဲ့ချိန်မှာဒီဟိုဟောပေါ့ဗျာဒီကောဟိုဟောစံပါစိုက်ပျိုးထုတ်လုပ်မှုကနေစပြီးတော့ဒီရေးစိုက်ပျိုးထုတ်လုပ်မှုအကုန်လုံးညီပါရက်ဆိုင်နေတဲ့ဘောဖြစ်နေတယ်နောက်ပြီးဌာနတွေကလည်းအထူးပရိုဂရမ်တစ်ခုအနေနဲ့လေယာစိုက်ပျိုးရေးမြင့်တင်ဖို့အတွက်စက်မုံတွေကအစားထိုးပေါ့နော်စိုက်ပျိုးထုတ်လုပ်မှုကိုလုပ်တော့မယ်ဆိုရင်တော့ဒါမကြတော့ကာလတစ်ခုမှအချိန်နဲ့တစ်ခုကပြန်လေပြီးတော့ကုန်ထုတ်လို့မှာပေါ်လာနိုင်တယ်လို့ယူဆတယ်ခင်ဗျာ။စီမီမကိန်းဖာမင်းတော့မယ်။အဲ့ဒီအတွက်ဒီနိုင်ငံတော်ကဒါအထူးပရိုဂရမ်တစ်ခုနေနဲ့လုံဆောင်ပေးဖို့လိုနေဗျာ
။လက်ရှိမောင်နှံနယ်စပ်ဒေသမှာတော့လေယာဉ်လုပ်ငန်းလုပ်ကိုင်တဲ့လုပ်သားရှားပါးနေပြီးတရက်အလုပ်သမားတဦးရဲ့ဇယိတ်ဟာကျက်တောင်းဝင်းကျင်ထက်ရှိနေကအရင်ပေးရတဲ့ဈေးထက်ထဝက်ခန့်ဈေးတက်သွားတယ်လို့တောင်သူတွေကပြောပါတယ်။ဒီလိုအခက်အခဲတွေကြုံနေရပေမဲ့နေဆက်ကုံတွယ်စီစဉ်မှုတင်ပို့မှုတွေကတော့ပုံမှန်အတိုင်းကောင်းနေသေးတယ်လို့ရခိုင်ပြည်နယ်ကုံတွယ်ဦးစီးဌာနကဦးစီးမှုကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုံတွယ်တာမှာစည်ရင်းတွေအရာလဲအားထွက်ကုန်ပစ္စည်းတင်ပို့မှုပြီးရင်ရေတွက်ကုန်တင်ပို့မှုကဒုတိယအများဆုံးဖြစ်ပါတယ်။လက်ရှိကုံတွယ်မှုပိုင်းနဲ့ပတ်သက်ပြီးကုံတွယ်ရေးဦးစီးဌာနကဦးစီးမှုဦးချိုထွေးကခုလို VOA ကိုပြောဆိုခဲ့ပါတယ်။
အွန်လွယ်မှုအခြေအနေကကျွန်တော်တို့ဟိုတိကမ်းမှုမရှိဘူးဗျ။နေဆက်ကုန်သမှုလုပ်ငန်းမှာကလက်တလောအခြေအနေကကောင်းနေတယ်။အရေးကြီးဖြစ်ခဲ့လို့ဒါကျွန်တော်တို့ကဟိုအနေမြေမတည်ငြိမ်တဲ့အခြေအနေရပဲကျွန်တော်တို့ကာလာလေးတစ်ခုမှပဲရက်သွားတာပေါ့ဗျာ
။
ဒီ49ရက်လောက်ပဲကျွန်တော်တို့ရက်သွားတာရှိတယ်။အယောင်းဝယ်စာချုပ်ချုပ်ပြီးတော့ထပ်လုပ်တဲ့လုပ်ငန်းတွေအရ
ာ
ယနေ့အချိန်ကြီးကကျွန်တော်တို့မျှော်မှန်းထားတဲ့ပမာဏထက်ကိုပုံမူပြီးတော့ကျွန်တော်တို့ကုံတွေဆောင်ရနိုင်လည်းရှိပါတယ်
။မောင်နှောဒေတာအပါဝင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အစိုးရဘက်ကပံ့ပိုးမှုတွေလုပ်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ပွားပြီးတဲ့နောက်မှာတော့လုံသားရှားပါးမှုပြဿနာကိုဆိုးရွားစွာကြုံတွေ့နေရတာကြောင့်ဒေတာဖွံ့ဖြိုးရေးလုပ်ငန်းလှုပ်ဆောင်တာမှာနှောင့်နှေးမှုတွေရှိနေတယ်လို့ဒေတာကံတွေကတော့ဆိုကြပါတယ်ရှင်။